အမေရိကန်နဲ့ရုရှားကြားခိုင်မြဲတဲ့မဟာမိတ်အဖြစ်ပူးပေါင်းခြင်းကကမ္ဘာကြီးအတွက်ပုံမလုံးကြုံစိတ်ချရပြီးကောင်းမွန်တဲ့ကမ္ဘာအတိုင်းအဝိုင်းကိုဖြစ်ပေါ်စေလိမ့်မယ်လို့သမ္မတ Trump ကစနေနေ့မှာ Twitter ကတဆင့်ပြောပါတယ် Trump ရဲ့အပြောအရရုရှားသမ္မတ Putin နဲ့အချင်းကြားရှိစွာတယ်လီဖုန်းဆက်သွယ်ပြောဆိုမှုဟာအရန်ကိုအပြုသဘောဆောင်ခဲ့တယ်လို့သူပြောခဲ့ပြီးနောက်တနေ့မှာပဲသမ္မတ Trump ကအခုလို Twitter မှာရေးသားလိုက်တာပါ Putin နဲ့သူဆွေးနွေးတဲ့အထက်မှာ Venezuela အရေးလဲပါဝင်တယ်လို့ Trump ကပြောပါတယ် Venezuela အရေးမှာအမေရိကန်ကရှေ့ဆက်တိုးပြီးတစ်ဖက်သက်လှုပ်ဆောင်ခဲ့ရင်စိုးရိမ်ပွဲရအကျိုးဆက်တွေရှိလာနိုင်တယ်လို့ရုရှားနိုင်ငံသား၏ဝန်ကြီးလက်ဖရော့ကအမေရိကန်နိုင်ငံသား၏ဝန်ကြီးပွန်ပီယိုနဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းတယ်လီဖုန်းပြောဆိုခဲ့တာဟာဗင်နီဇွဲလားအရေးမှာအမေရိကန်ကစီးရီးယားဝင်မဆွက်ဖို့တတိပေးလိုက်တာလည်းဖြစ်ပါတယ်ဒီနိုင်ငံသား၏ဝန်ကြီးနှစ်ဦးတို့ဟာလာမယ့်သတင်းပတ်တည်းဖင်လန်နိုင်ငံမှာကျင်းပမယ့်အာတိတ်ကောင်စီဝန်ကြီးများစီးဝေးပွဲမှာဗင်နီဇွဲလားအရေးကိုထပ်ပြီးဆွေးနွေးကြဖို့ရှိပါတယ်ဒီတော်တွင်သမ္မတ Trump ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့အတူကာကွယ်ရေးဝန်ကြီးအပါအဝင်တောင်ပိုင်းစစ်ဌာနချုပ်တိုင်းမှုနဲ့ရေတပ်ဗိုလ်ချုပ်တွေဟာပင်နဂွန်စစ်ဌာနချုပ်မှာတီးသန့်တွေးဆုံဆွေးနွေးခဲ့ပါတယ်